American သမ္မတ Donald Trump အနေနဲ့သူနဲ့တွေ့ဆုံဆွေးနွေးခြင်းနဲ့ဆိုရင် Iran ပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုအရင်ဆုံးရုပ်သိမ်းပေးရမှာဖြစ်တယ်လို့ Iran သမ္မတ Hussein Rouhani ကပြောပါတယ်။ Iran အနေနဲ့ nuclear လက်နက်ထုတ်လုပ်ဖို့စမ်းသပ်မရှိဘူးဆိုတာရှင်းရှင်းလင်းလင်းပြောထားပြီးဖြစ်ကြောင်းနဲ့ပိတ်ဆို့မှုတွေဟာမျှတမှုမရှိသလိုတရားလည်းမဝင်ဘူးလို့ Iran သမ္မတ Rouhani ကပြောပါတယ်။ပြခဲ့တဲ့တင်းနာနေက G7 ထိပ်သီးဆွေးနွေးပွဲသတင်းစာရှင်းလင်းပွဲမှာ American သမ္မတ Trump ကအီရန်သမ္မတနဲ့တွေ့ဖို့အခွင့်အလမ်းကောင်းရှိတယ်လို့ပြောခဲ့တာကိုအီရန်သမ္မတကအခုလိုတုံ့ပြန်ပြောဆိုခဲ့တာဖြစ်ပါတယ်။ American သမ္မတ Trump ကအီရန်သမ္မတနဲ့ဆွေးနွေးပွဲမှာချုပ်တင်ကန့်တက်ချက်အနေနဲ့အီရန်ကဒေတာတွင်တင်မာမှုတွေဖြစ်အောင်စီရေးလှရှားမှုတွေမဖန်တီးရဘူးလို့လည်းပြောထားခဲ့ပါတယ်။အီရန်နဲ့နောက်ထပ်သဘောတူညီချက်ရမယ်ဆိုရင်လည်းအဲ့ဒီသဘောတူညီချက်မှာအီရန်နိုင်ငံနျူကလ িয়ার လက်နက်ထုတ်လုပ်တာနဲ့ပက်ဒင်းတက်ဒုံးကြီးစမ်းသပ်တာတွေကိုပိတ်ပင်ရမယ်အပြင်သဘောတူညီချက်ကိုလည်းတက်တန်းဆယ်နှစ်ထက်ပိုကြာရမယ်လို့လည်းပြောပါတယ်။ပြင်သစ်နိုင်ငံမှာကျင်းပတဲ့ G7 ထိပ်သီးညီလာခံကိုပြင်သစ်သမ္မတအီမန်နျူရယ်မက်ခရွန်ရဲ့ဖိတ်ကြားချက်နဲ့ရုတ်တရက်ရောက်လာတဲ့အီရန်နိုင်ငံရဲ့ဝန်ကြီးမိုဟာမက်ဂျာဗက်ဇာရီဖ်ကိုတော့သမ္မတထရမ်ကမတွေ့ဆုံခဲ့ပါဘူး။ပြင်သစ်သမ္မတမိုက်ခရွန်ဟာအမေရိကန်နဲ့အီရန်တို့အကြမ်းငြိမ်းချမ်းရေးဆွေးနွေးပွဲတွေဖြစ်ပေါ်လာဖို့ကြားဝင်ဆက်ဆက်ဖို့စူးစမ်းနေသူဖြစ်ပါတယ်။အမေရိကန်သမ္မတထရမ့်နဲ့ပူတဲ့သတင်းစာရှင်းလင်းပွဲမှာသူကအီရန်သမ္မတရိုဟာနီဟာအမေရိကန်သမ္မတထရမ့်နဲ့တွေ့ဆုံဖို့ဆန္ဒရှိနေတယ်လို့သတင်းတောက်တွေကိုပြောခဲ့ပါတယ်။